2019နှစ်တကူဇန်နဝါရီလ1ရက်နေ့မှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံတဲ့လူငယ်များရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာတွေကိုရှာဆင်မီးတွေငြိမ်းချမ်းရေးစကားပြောခဲ့ကြပါတယ်ဒေထဲမှာပြည်တွင်းစင်မီမငြိမ်းနိုင်သေးတဲ့အကြောင်းရင်းတွေထဲမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြမတက်မတော်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပါပြည်သူတွေရဲ့အတန်လူငယ်တွေရဲ့အတန်ကိုနားထောင်ကြစေလိုတယ်လို့ပါဝင်ဆွေးနွေးသူတွေကထောက်ပြပြောဆိုခဲ့ကြပါတယ်။ဒါ့အပြင်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာပါငြိမ်းချမ်းရေးစကားဝိုင်းတွေကျင်းပပေးဖို့ကိုလည်းနိုင်ငံတော်တိုင်ပင်ခံကိုလူငယ်တွေကတောင်းဆိုကြပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်တနည်းရဲ့ပထမဆုံးနှစ်တစ်ကူတဲ့အချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ဆွေးနွေးတဲ့လူငယ်များနဲ့ငြိမ်းချမ်းရေးစကားဝိုင်းကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နေ့လယ်ပိုင်းမှာနေပြည်တော်မှာကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဝန်လုံးကလူငယ်တွေရဲ့အတန်တွေကိုလူငယ်တွေကနေတဆင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနားထောင်ပြီးမြမပြည်ကြီးငြိမ်းချမ်းသာယာဝါပြောစီရေးမေခွန်းတွေအကြံပြုချက်တွေသုံးသက်ချက်တွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကြတာပါလူငယ်တွေအနေနဲ့မြမငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်လုပ်ပိုင်ခွင့်တွေတောင်းနေတာထက်စာရင်ကိုယ့်ဘက်ကဘလို့တာဝန်ကျေအောင်လုပ်နိုင်နေဆိုတဲ့တာဝန်ယူမှုကိုပို့ပြီးတော့မှဖြစ်စေချင်ပါတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်တိုင်းတွင်လူငယ်များ၏ပါဝင်မှုအခန်းကဏ္ဍကိုပါဝင်ခွင့်ပေးဖို့တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာဟာအလုံးနဲ့ဆိုင်တဲ့ကိစ္စပဲအလုံးကနေပြီးတော့တကယ်ပါဝင်ခြင်းနဲ့စိတ်ရှိလို့ရှိလို့ရှင်ပါဝင်လို့ရပါတယ်ပါဝင်ပိုင်ခွင့်ပါဝင်ပိုင်ခွင့်တခါလေးလေးအန်ဒီကအဲ့လိုအသုံးလုံးနေသုံးရင်စိတ်ထဲမှာနည်းနည်းစိတ်ပူစိတ်ဖြစ်တယ်ဥမာလုတ်ပိုင်ခွင့်ပေါ့နော်ရပိုင်ခွင့်လုတ်ပိုင်ခွင့်ခွင့်ခွင့်ခွင့်ခွင့်ခွင့်မဟုတ်ဘူးကိုတာဝန်ကိုအဓိကထားစေချင်ပါတယ်ဘာလုတ်ပေးနိုင်မလဲဘာရနိုင်မလဲဆိုတာနဲ့ဘာပေးနိုင်မလဲဆိုတာကိုစဉ်းစားပေးစေချင်တယ်ဒီတော့အခုအနည်းပြန်မေးချင်တာလက်ရှိငင်းကြရေးလုပ်ငန်းစဉ်အဆင့်ဆင့်မှာလူငယ်တွေအနေနဲ့ဘယ်လိုများဝင်းရပြီးပေါင့်ဖို့ပေးနိုင်ကြမလဲဆိုတဲ့အဖြေကိုလူငယ်တွေရှိကပြန်တောင်းပြစေလို့
အခုလိုမျိုးလူငယ်တွေရဲ့အတန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဆွေးနွေးရုံနဲ့မကဘဲပြည်တွင်းစည်ရေးပဋိပက္ခတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုကိုလည်းလူငယ်တွေဘက်ကလိုလားနေကြတဲ့အကြောင်းဆွေးနွေးပွဲမှာဦးဆောင်ပါဝင်သူလူငယ်တဦးကအခုလိုအကြံပြုပါတယ
်ဒီနေ့တရက်တလ2019မှာဒီလိုငင်းကြေးစကားပြောပွဲလူငယ်အနေနဲ့ပါဝင်ခွင့်ရတဲ့အလွန်တရာကိုကျေးဇူးတင်ပါတယ်အဲ့လိုပွဲမျိုးတွေကိုနေပြည်တော်မှာလုပ်တာဆိုတာချက်ကျွန်တော်တို့ပြည်နယ်နဲ့တိုင်းနယ်သီးသီးမှာလူငယ်တွေပုံမပါဝင်တဲ့စကားဝိုင်းတွေကိုပုံမလို့ဆွေးချင်ပါတယ်အဲ့အပြင်ကိုအမေကိုရံမကပဲနဲ့ကျွန်တော်တို့ကာချုပ်ကိုရံမှာအဲ့လိုပုံစံမျိုးထိုင်ပြီးကျွန်တော်တို့နဲ့အမေဖြေပုံစံမျိုးလုပ်နိုင်ပုံမအသေးပဲပြေးသွားတဲ့ဟာကြီးတိပဲပြေးသွားတဲ့ဆွေးနွေးမှုတွေဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
ပြည်တွင်းစစ်မီးငြိမ့်နိုင်အောင်ပြည်သူတွေအားလုံးကစစ်ပွဲတွေချက်ချင်းရပ်ပေးပါလို့တောင်းဆိုလိုပါတယ်လို့လည်းပါဝင်ဆွေးနွေးခဲ့သူလူငယ်တဦးကအခုလိုပြောပါတယ
်အဖွားပြောခဲ့တယ်တအားဖက်နိုင်ပါပြန်ပေးနိုင်မယ်ပေါ့နော်ငြိမ်းချမ်းရေးအတွက်ပေါ့နော်တအားဖက်နိုင်ပါပြန်ပေးနိုင်မယ်ဆိုရင်စစ်ပွဲတွေချက်ချင်းရပ်ဖို့ဆိုပြီးတော့တအားပြည်သူတွေကတောင်းပေးနိုင်တယ်ဒါပြည်သူတွေရဲ့ ownership အုံပြည်သူတွေပိုင်ထားတာလို့ပြောထားတယ်အဲအဖွားခွန်တယ်တအားလို့ပြောထားတာဒါပြည်သူတွေပိုင်ထားတာငြိမ်းချမ်းရပ်ပြည်သူတွေပိုင်တာပြည်သူတွေတောင်းတာကိုဘာလို့မပေးတာလဲစစ်ပွဲရပ်ဆိုရင်ပြောလိုက်တာနဲ့တနက်ချင်းနဲ့ပဲဖြစ်ရှင်ကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဒီဘဝပေါ့နော်ဒီပြည်တော်စိတ်တက်အမွေးမယ်ပေါ့အမွေးမယ်ဆိုရင်ကျွန်တော်ဒီစစ်ပွဲမရက်ပဲနဲ့တော့ဘလို့မှမဖြစ်နိုင်ဘူးဗျကျွန်တော်ပြည်သူကလည်းပေးနိုင်တာတော့စစ်ပွဲရက်ဆိုတဲ့ဟာစကားပါပဲ
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမတက်မတော်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်အပြစ်မဲ့ဒေသခံပြည်သူတွေမှာထိခိုက်ဒဏ်ရာရတာမတန်မဆွမ်းဖြစ်ရတဲ့ဒုက္ခိတပြည်သူတွေအတွက်နိုင်ငံတော်အနေနဲ့တာဝန်ယူစောင့်ရှောက်ပေးစီလိုပါတယ်လို့ဆွေးနွေးသူလူငယ်တဦးရဲ့အခုလိုတောင်းဆိုမှုအပေါ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းလက်ခံပါတယ
်အခုအရင်ဆုံးကတည်းကလည်းစစ်ပွဲတွေဖြစ်နေတယ်အခုလက်ရှိအတိုင်းအတာမှာလည်းစစ်ပွဲတွေအခုချိန်ထိဖြစ်နေတော့မယ်အဲ့လိုမျိုးစစ်ပွဲတွေဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းမှာကျွန်တော်တို့လူမျိုးမတန်ဆွမ်းနေအများကြီးပဲဖြစ်လာတယ်ကိုယ်လည်းအင်ကာတခုခုဆုံးလိုက်ရလို့မတန်ဆွမ်းသူတွေဖြစ်လာတဲ့လူတွေအများကြီးပဲရှိရဲ့အဲ့ဒီလူတွေအတွက်ကိုဒီဘက်အစိုးရဘက်ကနေပြီးတော့လဲတာဝန်ယူပေးတာမျိုးမရှိဘူးဒီဘက်လက်နက်ကင်တပ်ဖွဲ့တွေဘက်ကနေပြီးတော့လဲသူတို့ရဲ့ဘဝကိုတာဝန်ယူပြီးတော့ဒီတက်ပေါ်ပြီးကောင်းလာစောင့်ရှောက်ပေးတာမျိုးမရှိဘူးဗျ
2019ခုနှစ်နှစ်တစ်ကူမှာကျင်းပနိုင်ခဲ့တဲ့လူငယ်တွေရဲ့ဇဂဝိုင်းကနေနောက်နှစ်တွင်မှာပါငြိမ်းချမ်းရေးဇဂဝိုင်းတွေကိုကျင်းပနိုင်ပြီးနိုင်ငံတော်ကိုငြိမ်းချမ်းရေးလမ်းကြောင်းပေါ်ရောက်အောင်ဖော်ဆောင်ပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကညီကုန်းချုပ်မေကွန်းပြောဆိုရင်းတိုက်တွန်းတောင်းဆိုခဲ့ပါတယ
်ဒီနေ့ဟာ2019ခုရဲ့နှစ်ကပထမအဦးဆုံးနေ့ဖြစ်ပါတယ်နောက်ဘာမှမကြဘူးလို့ထင်တဲ့အချိန်ကာလမှာ2018ကပထမအဦးဆုံးနေ့ဖြစ်လာပါပဲတစ်နှစ်ဆိုတော့ကုန်သွားတာအင်ပလာမြန်မာကုန်သွားတဲ့အချိန်မှာဒီတစ်နှစ်ဒီ365ရက်ကိုထိုက်ထိုက်တန်တန်နဲ့အများအတွက်သုံးခဲ့တယ်ဆိုတော့ပတ်နဲ့လိပ်ပြာနဲ့ နောက်နှစ်ကိုရင်ဆိုင်နိုင်မယ်ဆိုလို့ရှိလို့ရှင်ကျမတို့ဟာလူဖြစ်အကျိုးနဲ့တည်းလို့ဒီလိုပဲသုံးသပ်လို့ရပါတယ်ဒီနှစ်အတွင်းမှာငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမတွတ်တက်မှုရှိနိုင်မယ်လို့တို့ယုံကြည်တယ်အကျိုးကတော့အများဆုံးဖြစ်စေခြင်းနဲ့ငြိမ်းချမ်းရေးဆိုရင်ရတဲ့နာကြာပါပြီအခုအချိန်ဟာနောက်မဆောင်တဲ့တော့ပါဘူးအားလုံးဝိုင်းပြီးတော့ငြိမ်းချမ်းရေး2019နှစ်ဆက်ကုနခုနှစ်ဟာငြိမ်းချမ်းရေးနေ့လို့သတ်မှတ်နိုင်အောင်လို့ဝိုင်းဝန်းကူညီကြပါလို့မြစ်တရခံရင်လည်းဒီကုန်းချုပ်ပါကျေးဇူးတင်ပါ
ဒီကနေ့ညဉ့်ညရေးစကားဝိုင်းကိုလေးလာသူအဖြစ်တက်ရောက်ခဲ့တဲ့အမျိုးသားလူငယ်ကွန်ရက်အတွင်းရေးမှုအဖွဲ့ဝင်မတ်တင်စာရွှွန်လေကြီးကလည်းညဉ့်ညရေးစကားဝိုင်းပေါ်သုံးသက်ချက်သူ့အမြင် VOE ကိုအခုလိုပြောပါရစေ
။ဒီလူငယ်တွေပြောကြတဲ့ဟာရင်းရောဒီဘက်ကအဲဒီဒေါ်ဆက်စုကြီးဘက်ကလည်းအဲဒါလူငယ်တွေပေါ်မှာအပေးယူနည်းနည်းတတနဲ့သွားနေတာမျိုးပေါ့နော်။သူကကဒီလူငယ်တွေပြောရလဲပြန်နှားထောင်နေမိခွန်းနေလဲအပြင်ပါကနေ Facebook ကနေယူရမျိုးတွေရှိရဲဆိုတော့ဒါအဖွဲ့မလာရဲဆိုတော့နောက်ဆက်တွဲဒီလို foreign ဒီလိုမျိုးစကားဝိုင်းနေဖြစ်လာဖို့ဟိုအလားအလာအများကြီးရှိတာဒီလိုသုံးသက်ရတယ်ပေါ့နော
်နိုင်ငံတော်တိုင်ပင်ခံတဲ့လူငယ်တွေရဲ့ညဉ့်ညံ့ရေးစကားဝိုင်းကိုမြန်မာ State Councilor Office Space ကနေပြီးတော့ live ထုတ်လွှင့်ပေးတယ်လို့ဓာတ်ရိုက်ထုတ်လွှင့်နေခြင်းနဲ့တပြိုင်နက်တည်းပြည်သူတွေဘက်ကဓာတ်ရိုက်မေးခွန်းမေးမြန်းပိုင်ခွင့်အစီအစဉ်ကိုလည်းထည့်သွင်းကျင်းပခဲ့တယ်လို့ဥဆောင်ဆွေးနွေးသူလူငယ်တွေအပြင်မြန်မာညဉ့်ညံ့ရေးလေ့လာသူတွေလည်းဒီနေ့ညဉ့်ညံ့ရေးစကားဝိုင်းကိုတက်ရောက်ခဲ့ကြပါတယ်ရှင်